သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်အောက်တိုဘာလ28ရက်နေ့တောက်ကြနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးမှာဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးဥစည်းပရဏနာယကဆရာတော်ဘုရားကြီးများဥဒိဋ္ဌာ၍ကျင်းပပြုလုပ်အပ်သောမောဃဝိပဿနာဒိဋ္ဌတရားစကားပေါ်မှာကနေ့အလုံးပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလာတုန်းကဘုရားရှင်ကရောမြတ်ကြီးတောင်းထိပ်ပြုမှုစေတုံအကြောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်အခါမှာတောင်းထိပ်မြို့တော်ရင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏသက္ကရာဂามိမဉ္ဇဏနာဂามိမဉ္ဇဏအရဟတမဉ္ဇဏများအတိယတိရရှိတော်ကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏများယနေ့ကြပါစေသက္ကရာဂามိမဉ္ဇဏများယနေ့ကြပါစေအနာဂามိမဉ္ဇဏများယနေ့ကြပါစေအရဟတမဉ္ဇဏ်များရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ယောဂီအပေါင်းတော်ကောင်းတို့ဝိပဿနာတရားအလုံးနဲ့ပတ်သက်ပြီးတော့ယထာဝိဒီပိကောနာမနိလိရိတောကနာတိမိခေဆိုတဲ့စာကလေးတစ်ခုရှိတယ်။လောကမှာပင်များကြားများဟာတားကောင်သမင်ကောင်တွေကိုဖမ်းယူတဲ့အခါမှာအပြေးလွှာတိုက်မဖမ်းမနဲ့ခြုံကောင်းကောင်းတနေရာကနေပြီးတော့စောင့်ပြီးတော့မင်းမွေးတို့ရောက်လာတဲ့တားကောင်သမင်ကောင်တွေကိုလှိမ်မြန်သောအဟုန်ဖြင့်ပြေလွှာပြီးတော့ဖမ်းယူကြရသလိုတဲ့အဲ့ဒီလိုပါပဲဝိပဿနာတရားလို့အထောက်နေတဲ့ယောဂီပုဂ္ဂိုလ်များဟာလည်းပဲတမာတိဆိုတဲ့ခြုံကောင်းကောင်းမှတည်ပြီးတော့မိမိရဲ့တဏ္ဍာမဖြစ်ပေါ်လာတဲ့ယုတ်ဓမ္မနန္ဓမဆိုတဲ့အရှုခံတရားတာကောင်းသမင်ကောင်းတွေနဲ့တူတဲ့အရှုခံတရားတွေကိုလျှောက်တစ်ပြက်လျှင်မြန်သောအဟောင်းနဲ့မလွတ်တမ်းဖန်ယူပေးကြရမယ်လို့အဲ့ဒီလိုတွေပဲရပါတယ်ဒီတော့ဒီနေရာမှာဝိပဿနာရှုတဲ့အခါမှာသမာဓိနဲ့ပညာတရားနှစ်ပါးရှိတယ်သမာဓိကဘာနဲ့တူတယ်လဲဆိုတော့တောချုံနဲ့တူပါတယ်တောချုံနဲ့မှအောင်းပြီးတော့မှတားကောင်သမင်ကောင်တွေကိုဖမ်းယူရတယ်လို့သမာဓိဆိုတဲ့စိတ်တည်ငြိမ်မှုတည်ကျင်မှုတဲ့လျော်တဲ့အတိုင်းတာရောက်ပြီဆိုမှတားကောင်သမင်ကောင်တွေနဲ့တူတဲ့အရှုခံခန္ဓာယုတ်တရားနံတရားတွေကိုဖတ်ယူခြင်းဟာအကောင်းဆုံးသောဝိပဿနာရှုခြင်းပါပဲအဲဒီတော့ဒီနေရာမှာသမာဓိကိုထူထောင်တဲ့နေရာမှာသမာဓိရဲ့အတိုင်းတာဘယ်လောက်အထိရှိမှဝိပဿနာလမ်းကြောင်းတို့ပြောင်းတင်တယ်လို့ဒီလိုလေးလည်းမေးစရာရှိတာပေါ့လေတမာရီဆိုတာကဝိပဿနာဖြစ်ဖို့ရန်အတွက်အထောက်အကူအခြေခံပဲသူကအဓိကထားနေရတာမဟုတ်ဘူးဝိပဿနာရဲ့အကူအညီဝိပဿနာရဲ့အထောက်အကူဝိပဿနာရဲ့အခြေခံတမာရီကိုဆိုလိုပါတယ်အပ္ပနာမြောက်အောင်ထုံထုံပေါက်ပေါက်တမာရီမျိုးဖြစ်ဖို့မလိုပါဘူးဒါပေမဲ့ညဆဗျာသခင်ကရောမြတ်ကြီးလက်ထက်တော်ခါကာလကတကယနေ့အထိတချို့တချို့ပုဂ္ဂိုလ်များကသမာဓိကိုခဏိကသမာဓိအစက်လောက်နဲ့လည်းပဲဝိပဿနာအရှုခံခန္ဓာကိုရှုမှတ်သုံးသပ်ကြတာလည်းတွေ့ပါတယ်တချို့တချို့ယောဂီပုဂ္ဂိုလ်များကြတော့ဥပ္ပစာရသမာဓိလို့ခေါ်တဲ့အပ္ပနာရဲ့နေပါအပ္ပနာဖြစ်ဖို့ရန်ထိုက်တန်တဲ့ အမတန်အားကောင်းတဲ့သမာဓိမျိုးရမှဝိပဿနာလုပ်ငန်းလုပ်ကိုတိုးချက်ပြီးတော့ကိုပြောင်းပြီးတော့လုပ်တယ်လို့ဒီလိုလည်းပဲရှိကြပါတယ်။တရားတရားပုဂ္ဂိုလ်များကြတော့သမာဓိကိုအပ္ပနာမြတ်အောင်ကြိုးစားပြီးတော့ဇန်နိဗ္ဗာန်ရလို့မိဘရောရတဏ္ဍာမှာဇာစိတ်တွေဖြစ်ပြီးတော့မှအဲ့ဒီဇန်ကနေခွာပြီးတော့အဲ့ဒီဇန်ကနေထပြီးတော့ဝိပဿနာကိုကူးတဲ့နေစနစ်တွေလည်းပဲမြတ်စွာဘုရားလက်ထက်ကလေးကစပြီးတော့ဒီလိုအမေးမေးရှိကြပါတယ်အဲ့ဒါကြောင့်မလို့ဘယ်တိုင်းတားအထိသမာဓိထူထောင်ပြီးတော့မှဝိပဿနာဖြစ်အောင်ကြိုးစားရမယ်ဆိုတဲ့အဓိကသတ်မှတ်ချက်တော့မရှိပါဘူးကိုကျန်းနေတဲ့တော်ကိုရဲ့အခြေခံဓာတ်ခံအားလျော်စွာဝိပဿနာဖြစ်အောင်ကြိုးစားကြရတာပါပဲဒီနေရာမှာအနည်းဆုံးတော့ခဏိကသမာဓိလို့ခေါ်တဲ့သမာဓိမျိုးရရင်ဝိပဿနာဖြစ်နိုင်ပြီလို့ဒီလိုတော့မှတ်ဖို့လိုပါတယ်ခဏိကသမာဓိဆိုတာကဘာပြောတာလဲဆိုရင်အာယုန်တစ်ခုကိုစိတ်ကလေးနဲ့စိုက်ကြည့်လိုက်တယ်စွတ်စွတ်ဆိုက်ဆိုက်ကြီးနိုင်ရင်အဲ့ဒါခဏိကသမာဓိလို့ခေါ်တယ်အာယုန်တစ်ခုကိုစွတ်စွတ်ဆိုက်ဆိုက်ကြီးနိုင်တဲ့အနေထားမျိုးရောက်အောင်ပို့ဆောင်ပေးနိုင်တဲ့သမာဓိသည်ခဏိကသမာဓိပါပဲတတိယကြပြောရမယ်ဆိုလို့ရှိရင်စိတ်ကလေးဖြစ်တန်းဖြစ်တန်းအဲ့ဒီစိတ်ထဲမှာရှင်တွဲပါလာတဲ့သမာဓိကိုခဏိကသမာဓိလို့ခေါ်ပါတယ်သို့တော့အဲ့ဒီခဏိကသမာဓိသည်တာမန်အယံသဘောမျိုးနဲ့ပါဝင်လာရင်တော့စိတ်ဟာခိုင်မာမှုမရှိတဲ့အတွက်အရှုခံဖြစ်တဲ့ယုံနာခန္ဓာကိုတိတိကျကျဖန်ယူနိုင်တဲ့အနေအထားမရှိပါဘူး။အဲဒါကြောင့်မလို့ခဏိကသမာဓိလို့ဆိုပေမဲ့လို့လည်းပဲခိုင်မာတဲ့သမာဓိဖြစ်ဖို့တော့လိုပါတယ်။အာယုန်တစ်ခုကိုစိုက်ကြည့်လိုက်။အာယုန်ပြုတ်ကြည့်လိုက်။အဲဒီလိုပြုတ်ကြည့်လိုက်တဲ့အခါမှာအဲဒီအာယုန်ကိုစွတ်စွတ်ဆိုက်ဆိုက်ကြည့်နိုင်ပြီဆိုရင်အဲဒီသမာဓိဟာဝိပဿနာရှုဖို့ရတဲ့လုံလောက်တဲ့သမာဓိဖြစ်ပြီလို့ဒီလိုပြောနိုင်ပါတယ်ဒီတော့အာယုန်တစ်ခုကိုဖမ်းယူတဲ့အခါမှာဒီအာယုန်ကဘယ်လိုအာယုန်မျိုးလဲယုတ်ဓမ္မနန္ဓမ္မခန္ဓာဆိုတဲ့အာယုန်ပုဂ္ဂိုလ်တ attva ပြဉ္ညာမဟုတ်ဘူးအကောင့်ထဲမဟုတ်ဘူးပုံမှန်တရားမဟုတ်ဘူးယုတ်သဘောဆိုတဲ့အာယုန်နန္ဓသဘောဆိုတဲ့အာယုန်ပရမတ္ထသဘာဝအာယုန်ကလေးသာဖြစ်ပါတယ်အရိအယုံကိုရှုကြည့်တဲ့အခါမှာအရိအယုံကအယုံပြုတ်လိုက်တဲ့အခါမှာတမာရီအားနည်းနေမယ်ဆိုရင်ယသမဏသဘောတင်တာမကဘဲနဲ့ပညာခန္ဓာကိုပါတွဲပြီးတော့မြင်တတ်ပါတယ်ဆိုကြပါစို့ခြေသလုံးကကြိုက်တယ်ဆိုတဲ့အခါမှာခြေသလုံးကပညာကြိုက်တဲ့သဘောလေးကပရမတ်တမာရီအားနေပြီးတော့အပေါ်ရံကရှက်ပြီးတော့ကြည့်လိုက်မယ်ဆိုရင်ခြေသလုံးကကြိုက်တယ်ဆိုတဲ့အမြင်ပဲမြင်နေမှာပဲခြေသလုံးကကြိုက်တယ်ဆိုတဲ့အမြင်နဲ့ကြည့်ရင်ဒါအမြင်မှမဟုတ်ပါဘူးကိုလိုချင်တဲ့အာယုံကိုစွတ်စွတ်ဆက်ဆက်တွေ့တယ်မခေါ်ပါဘူးအရှုခံခန္ဓာကိုစိတ်ကမကြောက်ဘူးလို့ဒီလိုပြောနိုင်ပါတယ်ဘာဖြစ်လို့တော့ခြေသလုံးဆိုတဲ့ပညာနဲ့တွဲမြင်နေလို့ပါပဲပုဂ္ဂတ္တဝါငါဆိုတဲ့အရာနဲ့တွဲမြင်နေလို့ပါပဲအဲ့ဒီတော့တကယ်ရှိနေတာကဒုပောင်ကခြေလက်ဆိုတဲ့ပုံမှန်တရံနဲ့အဲ့ဒီတော့မှရှိနေတဲ့နားရဲခြင်းနဲ့ကတ်တယ်ခဲတယ်ဆိုတဲ့သဘာဝနဲ့ဒါလေးတွေဟာတွဲနေတယ်ဒုပောင်ကခြေလက်မပါဘဲနဲ့လည်းပဲနားရဲခြင်းနဲ့ဆိုတဲ့ဖောက်ပြန်မှုမဖြစ်နိုင်ဘူးအဲ့ဒါကြောင့်နာရာကျင်နာကိုကြည့်လိုက်ရင်ဒုဗ္ဗောင်ကခြေလက်နဲ့တွဲပြီးတော့မြင်နေတတ်ပါတယ်ဒုဗ္ဗောင်ကခြေလက်နဲ့တွဲမြင်နေရင်လည်းပဲအမြင်မှမရဆိုင်ပါဘူးဒီတော့ဒုဗ္ဗောင်ကခြေလက်ဆိုတဲ့ပညာမပါဘဲနဲ့နာရာကျင်တဲ့သဘောကိုက်တဲ့သဘောဆိုတဲ့ရုပ်သဘာဝဖောက်ပြန်မှုသဘာဝလေးကိုပဲကွက်ပြီးတော့မြင်ဖို့ဆိုတာကတမာရီလေးအာကောင်းဖို့လိုပါတယ်ဒီတော့တမာရီဟာ ကိုမြင်လိုက်ရတဲ့မြင်ကွင်းကလေးကိုတဖြည်းဖြည်းနဲ့ကျင့်ကျင့်ပေးလိုက်တဲ့သဘောပါပဲ။တမာရီမပါရင်တော့အလုံးခြုံငုံပြီးတော့မြင်နေတယ်။တမာရီလေးရှိလာရင်မြင်ကွင်းကမကျေတော့ဘူးကျင်းသွားတယ်။တမာရီအားကောင်းတင်နေအမျှမြင်ကွင်းကလည်းတဖြည်းဖြည်းနဲ့ကျင်းသွားတယ်။အဲ့ဒီလိုမြင်ကွင်းကလေးကျင်းကျင်းသွားအောင်တမာရီလေးကိုစိုက်ဆိုင်ပြီးတော့ပေးရတယ်တမာရီအားနဲ့ရင်မြင်ကွင်းကျဲတယ်တမာရီအားကောင်းရင်မြင်ကွင်းကျင်းတယ်ဒါလေးကိုမှတ်ထားပေါ့ဒီတော့ကိုမြင်လိုက်ရတဲ့မြင်ကွင်းကလေးကိုဘေးမှာပန်ဝန်းကျင်ဘာမှမပါစေဘဲနဲ့ရုပ်ဆိုလဲရုပ်ရတဲ့ဘောနာဆိုလဲနာရတဲ့ဘောကြိုက်ရင်လဲကြိုက်တဲ့ဘောနာရင်လဲနာတဲ့ဘောကျင်ရင်လဲကျင်တဲ့ဘောပေါ်ရင်လည်းပေါ်တဲ့သဘောအင်းရင်လည်းအေးတဲ့သဘောအဲ့ဒီသဘောတရားကလေးကိုပဲစက္ကနဲ့စက္ကနဲ့စက္ကနဲ့ကြည့်နိုင်မှုဆိုတာကတမာရီလေးအာကောင်းနေဖို့လိုပါတယ်တမာရီလေးအာကောင်းမှမြင်ကွင်းကကျင်းသွားတယ်အဲ့ဒါကြောင့်မလို့ဒုဗ္ဗံကခြေလဲနဲ့တွဲပြီးတော့မြင်နေသေးတယ်ဆိုရင်တမာရီပါတော့ပါတယ်ဒါပေမဲ့အဲ့ဒီတမာရီတည်ဒီနေရာမှာလုံလောက်တဲ့တမာရီမဖြစ်နိုင်ဘူးဒုဗ္ဗံကခြေလဲစီကိုမမြင်တော့ဘူးပုဂ္ဂတတ္တဘာ၅စီကိုလည်းစိတ်ကမရောက်တော့ဘူး။နာရင်နာတဲ့သဘောလေးစီကိုပဲစိတ်ကတဏ္ဍမမရောက်နေတယ်။ကျင်ရင်ကျင်တဲ့သဘောလေးစီကိုပဲတဏ္ဍမမရောက်နေတယ်။စွတ်စွတ်ဆက်ဆက်ကြည်နေနိုင်တယ်။အဲ့ဒါစက္ကနဲ့ကြည်နေနိုင်တဲ့အဆင့်ရောက်သွားရင်အဲ့ဒီဓမ္မရီတိခဏိကဓမ္မရီလိုပဲခေါခေါဝဇ္ဇရဓမ္မရီလိုပဲခေါခေါဘယ်လိုဓမ္မရီမျိုးပဲနာမည်တက်တည်ဖြစ်စေအဲ့ဒီဓမ္မရီဟာလုံလောက်တဲ့သမာဓိဖြစ်ပါတယ်အဲဒါကြောင့်ဝိပဿနာရှုတဲ့အခါမှာသမာဓိမပါဘဲနဲ့လည်းပဲဝိပဿနာရှုလို့မရပါဘူးသမာဓိပါတော့လည်းပဲလုံလောက်တဲ့သမာဓိဖြစ်မှဝိပဿနာရှုလို့ရတာပါလုံလောက်တဲ့သမာဓိကဘယ်လိုသမာဓိလဲအရှုခံခန္ဓာစီကိုစွစွဆိုက်ဆိုက်ကြည်နိုင်တဲ့သမာဓိဖြစ်ရင်တော်တော့ပြီလို့ဒီလိုပြောနိုင်ပါတယ်ဝိပဿနာရှုတဲ့လုပ်ငန်းသည်တမာတိရဲ့အလောက်ကအဓိကမဟုတ်ဘူးဝိပဿနာရဲ့အလောက်ကအဓိကတနည်းအားဖြင့်ပြောတော့တမာတိအလောက်ကအဓိကမဟုတ်ဘူးပညာရဲ့အလောက်ကအဓိကဇံရဟောအထုတ်နေတဲ့နေရာမှာတော့တမာတိရဲ့အလောက်ကအဓိကပေါ့တမာတိလုပ်ရင်လည်းပညာတော့ပါတာပါပဲဒါပေမဲ့ပညာရလို့ဒီအဓိကမဟုတ်တဲ့အတွက်အဲ့ဒီပညာသည်နောက်လိုက်တမာရီကရှည်သွားကောင်းဆောင်တမာရီရှည်သွားကောင်းဆောင်အဖြစ်နဲ့ဇံရအောင်ကြိုးစားပြီးတော့ယူရတယ်ဒါကြောင့်မလို့ဇံရအောင်ကြိုးစားတဲ့အခါမှာတမာရီကိုရှည်ထပ်တင်ပြီးတော့တမာရီရဲ့အနေအထားကိုအထုတ်ထိတ်ရအောင်ကြိုးစားပြီးတော့ယူရတယ်အဲ့ဒီလိုကြိုးစားပြီးတော့ယူတဲ့အခါမှာဒီသမာဓိကိုပဲဒါကခဏိကသမာဓိဒါကဝိစာရသမာဓိဒါကအပ္ပနာသမာဓိလို့နာမည်မျိုးမျိုးပေးနေတာပေါ့ဝိပဿနာတရားတော့အထောက်တဲ့အခါကျတော့လုပ်ငန်းကိုကသမာဓိရဲ့လုပ်ငန်းမဟုတ်ဘူးပညာရဲ့လုပ်ငန်းပညာရဲ့လုပ်ငန်းဖြစ်တဲ့အတွက်သမာဓိကိုသိကြနာမည်တက်နေဖို့မလိုပါဘူးကျွဲကူရေပါဆရာလို့ပညာသွားသလားကိုတမာရိကနောက်ကလိုက်လာတာပဲဝိပဿနာအစစ်မှာဝိပဿနာအစစ်နဲ့လျော်တဲ့တမာတိပေါ့မဲစင်ရောက်ရင်မဲစင်နဲ့လျော်တဲ့တမာတိပေါ့ပညာကအချိန်တက်သွားသလိုတမာရိကလည်းအလိုလိုချိန်တက်လာတာပါပဲပညာကအပ္ပနာဆိုင်သွားရင်တမာရိကလည်းအလိုလိုပနာဆိုင်သွားတာပါပဲဒါပေမဲ့လုပ်ငန်းကပညာရဲ့လုပ်ငန်းဖြစ်တဲ့အတွက်တမာတိကိုတီးကြနာမည်တက်နေဖို့မလိုတော့ဘူးဝိပဿနာလုံငန်းမှာပညာကိုပဲနာမည်တက်ဖို့လိုတယ်။အာဒါကဝိရိယဘေယညာ၊ဒါကဘင်္ဂညာ၊ဒါကဘေယညာ၊ဒါကနိဗ္ဗိဒညာစသဖြင့်ညာရဲ့အဆင့်ကိုပဲနာမည်မျိုးမျိုးပေးသွားဖို့လိုပါတယ်။တမာရီရဲ့အဆင့်ကိုနာမည်ပေးနေဖို့မလိုပါဘူး။ညာကျသွားရင်တမာရီလည်းကျသွားတာပဲ။ညာတက်လာရင်တမာရီလည်းတက်လာတာပဲ။ညာကလောကုတ္တရာအဆင့်ရောက်ရင်တမာရိကလည်းလောကုတ္တရာအဆင့်ရောက်သွားတာပါပဲ။ဉာဏ်သွားသလောက်တမာရိကပါသွားတာပါပဲ။အဲဒါကြောင့်မလို့ဝိပဿနာလုပ်ငန်းမှာ ဘယ်တမာရီနဲ့မှဖြစ်မယ်ဆိုတဲ့တမာရီကိုနာမည်ပေးနေခြင်းဟာမလုံအပ်တဲ့နာမည်ပေးခြင်းလို့ဒီလိုပဲမှတ်လိုက်ပါဝိပဿနာလုံကမှဉာဏ်ကိုပဲအစစ်စစ်နာမည်ပေးရပါတယ်အဲဇန်လုံကကြာရင်တော့တမာရီကိုအစစ်စစ်နာမည်ပေးရပါတယ်ဇန်လုံကမှဉာဏ်ကိုနာမည်ပေးဖို့မလိုပါဘူးမပါလို့လားမဟုတ်ပါဘူးပါပါတယ်ဇာလုံကလုပ်တဲ့နေရာမှာညာနာတန်ပြုတ်အလုတ်ဖြစ်တဲ့အတွက်ညာဆိုတာအမြဲပါနေတာပဲသို့တော့ညာအလုတ်မဟုတ်သည့်အတွက်ညာကိုသိကြနာမတက်ဖို့မလိုဘူးလို့ပြောတာပါယခုဝိပဿနာလုံကလုပ်တဲ့နေရာမှာကြတော့ညာရဲ့လုံကဖြစ်လို့ညာကိုနာမတက်ဖို့လိုပါတယ်ဒါပေမဲ့တမာတိအဆင့်ကိုနာမတက်ဖို့မလိုဘူးဒီလိုလေးတော့ခွဲခြားပြီးတော့သိလိုက်ပေါ့ကောင်းပြီဒါဖြစ်လို့ရှိရင်ဥပမာတစ်မျိုးအဖြစ်ပြောရမယ်ဆိုရင်လောကမှာလေးတို့များတို့တဏှတ်တို့ပြည့်တဲ့အခါမှာချိန်ပြီးတော့ပြည့်ရပါတယ်မချိန်မဲနဲ့ပြည့်လို့မရပါဘူးမချိန်မဲနဲ့ပြည့်မယ်ဆိုလို့ရှိရင်ပြည့်မှတ်ကိုတတ်ရမရောက်နိုင်ပါဘူးရောက်ဖို့အမတန်ခက်ရပါတယ်ချိန်ပြီးတော့ပြည့်တာတော့မှပြည့်မှတ်ရအောင်အတော်ကြိုးစားယူရတာအကျွမ်းကျင်တဲ့ပုံကများကြတော့အထုတည်းလည်းချိန်နေစရာမလိုတော့ဘူးပေါ့အဲဒီလိုပါပဲတမာရီကချိန်တာနဲ့တူတယ်ပညာကပြတ်တာနဲ့တူတယ်တမာရီနဲ့ချိန်ပေးရတယ်တမာရီနဲ့တက်ပေးရတယ်ဘာကိုတက်ပေးသလဲအရှုခံဖြစ်တဲ့ယုံနာခန္ဓာစီကိုတက်ပေးရတယ်အရှုခံယုံနာခန္ဓာနဲ့ဉာဏ်နဲ့တက်တယ်ပြီးတယ်လို့ဒီသမာဓိရလို့လို့ဒီလိုမှတ်လိုက်ပါအဲဒီတော့သမာဓိမပါဘဲနဲ့အရှုခံတရားကိုတန်တန်မှန်မှန်သိဖို့မြင်ဖို့ဆရာယုံကြရဖို့ဆိုတာအမြဲတမ်းခဲ့ရပါတယ်ဒီတော့သမာဓိလို့ပြောပေမဲ့လို့လည်းပဲဒီနေရာမှာတတိလည်းပါမယ်ဝရိယလည်းပါမယ်သမာဓိလည်းပါမယ်သမာဓိမကင်သုံးပါပေါ့တတိလေးနဲ့ကတ်ထားမယ်ဝရိယလေးကစူးစမ်းပြီးမယ်မြင့်တင်ပြီးမယ်တမာရီလေးနဲ့စူးစူးဆိုက်ဆိုက်ကြည့်ပေးမယ်။တတိလေးကအကယ်၍မိမိရဲ့စိတ်ထဲမှာအရှုခံခန္ဓာမတစ်ပါးပြင်ပဖြစ်တဲ့ဒီဘဝငါချိလက်စားတဲ့ပညာအာယုံတွေပုဂ္ဂတတ္တဝငါဆိုတဲ့အာယုံတွေစီကိုစိတ်ရောက်နေရင်တောင်မှတတိကလေးနဲ့အရှုခံစီတို့ရောက်အောင်တက်တက်ပြရပါတယ်။ဒီတော့တတိကအရှုခံစီတို့ရောက်အောင်တဲ့ပေးတဲ့အလုပ်တတိလည်းလွတ်သွားတာနဲ့ဖေးရောက်သွားပြီတတိလည်းလွတ်သွားတာနဲ့ဒုပေါင်းကခြေလက်စီရောက်သွားပြီတတိလည်းလွတ်သွားတာနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့စီစိတ်ရောက်သွားပြီအဲ့ဒီလိုမရအောင်ဘာလို့ရမလဲတတိလေးနဲ့တဲ့ပေးတတိလေးနဲ့တဲ့ပေးလိုအပ်တဲ့အရှုခံအာယုံအပေါ်မှာအရှုခံအာယုံစီကိုရောက်အောင်တတိလေးနဲ့တဲ့ပေးရပါတယ်အဲ့ဒီတော့တတိလေးနဲ့တဲ့ပြီးတတိယအလုပ်ကိုကျွန်းကျွန်းဆဆလုံးနိုင်အောင်ဝရိယတရားလေးနဲ့မြင့်တင်ပေးထားအရှုခံတရားလေးစီကိုတက်တက်ပေးသွားတဲ့အခါကျတော့အရှုခံတရားလေးတွေ့ပြီအရှုခံတရားလေးနဲ့တက်သွားပြီဆိုရင်တမာရီလေးနဲ့စိုက်ထားတမာရီလေးနဲ့ဆွဲထားတမာရီလေးနဲ့ဖမ်းယူထားအရှုခံခန္ဓာကိုတမာရီလေးနဲ့ဖမ်းယူထားအဲ့ဒီလိုဖမ်းယူထားတာကိုပြစ်မှတ်ကိုချိန်တဲ့သဘောမျိုးနဲ့တူတယ်လို့ဒီလိုပြောတာပါ။ဒါကြောင့်တတိတမာရီဝရိယဆိုတဲ့တရားသုံးပါးသည်ပြစ်မှတ်ကိုချိန်တဲ့အလုံးနဲ့တူပါတယ်။အဲဒီလိုပြစ်မှတ်ကိုချိန်ပြီးပြီအရှုခံတရားလေးစီကိုလည်းပဲစူးစူးဆိုက်ဆိုက်စိတ်ကလေးကြားရောက်နေပြီ။အရှုခံတရားကိုဆွဲကင်မိထားပြီဆိုတဲ့အခါကျတော့ဒီအရှုခံတရားကိုစိုက်ပြီးတော့ကြည့်ဖို့သူရဲ့သဘောကိုသိအောင်ကြိုးစားဖို့ဆိုတာပညာရဲ့အလုပ်ပါပဲ။လေးလေးများလေးပြတဲ့အခါမှာတဏှာပြတဲ့အခါမှာတိတ်တိတ်ချာချာချိန်ပြီးပြီဆိုရင်ပြစ်လို့ရသလိုပြင်းမှတ်ကိုရောက်အောင်ပြစ်လို့ရသလိုအဲဒီလိုပဲသမာဓိလေးနဲ့စူးစူးဆိုက်ဆိုက်ကြည့်လို့အရှုခံတရားကလေးကိုခိုင်ခိုင်မာမာဆွဲယူဖန်ကင်နိုင်ပြီ။ဆိုတဲ့အခါကျတော့ပညာနဲ့ကြည့်ပြီပညာဆိုပေမဲ့လို့လည်းပဲဒီနေရာမှာပ ညာဆိုတာဟာလည်းပဲစိတ်နဲ့ရှင်တာပါပဲတမာရီကလည်းစိတ်နဲ့ရှင်တာပါပဲတတိကလည်းစိတ်နဲ့ရှင်တာပါပဲအဲဒါကြောင့်အလုံးရဲ့ပင်မသည်စိတ်ပါပဲဒါတော့တတိလေးဖြစ်နေရင်တတိစိတ်ပေါ့တမာရီလေးဖြစ်ရင်တမာရီစိတ်ပေါ့ပညာဖြစ်ရင်ပညာစိတ်ပေါ့တတိတမာရီဆိုတဲ့စိတ်ကလေးနဲ့အရှုကခန္ဓာကလေးကိုဖန်ယူမိပြီဆိုရင်ပညာစိတ်နဲ့ဆက်ပြီးတော့ကြည်ပေးဖို့ပါပဲ။အဲဒီတော့ပညာစိတ်နဲ့ကြည်ပေးဖို့ဆိုတော့ပညာကိုသိကြလက်ခံပြီးတော့ရှုရမယ်လို့ဒီလိုတော့မဟုတ်ပါဘူး။တမာရီလေးအားကောင်းလာလို့အရှုခံတရားကလေးကိုစွစွဆက်ဆက်ကြည်နိုင်ပြီဆိုရင်အဲဒီအရှုခံတရားရဲ့သဘောကိုပိုင်းခြားပြီးတော့သိလိုက်တဲ့သဘောသည်ပညာပါပဲ။အရှုခံကိုပိုင်းခြားပြီးတော့သိလိုက်တဲ့သဘောသည်ပညာလို့ဆိုလိုပါတယ်။အဲဒါကြောင့်တမာရီလေးအားကောင်းလာပြီဆိုရင်အရှုခံတရားကိုပိုင်းခြားပြီးတော့သိပေးလိုက်။ပိုင်းခြားသိတယ်ဆိုတာဘာပြောတာလဲလို့ဆိုတော့ဒီသဘောတရားကလေးကဘာလေးပါလေးဆိုတဲ့အဖြစ်တစ်ခုထုတ်ပေးလိုက်တဲ့သဘော။သဘောပေါက်သွားတဲ့သဘော။အာယုံစီကိုတမာရီနဲ့တက်ပေးလိုက်ပြီဖန်ယူပေးလိုက်ပြီဆိုတဲ့အခါမှာဒီအာယုံသည်အတ္တရုပ်ပဲဒါနံပဲဒါကဖြစ်သဘောလေးပဲဒါကပြစ်သဘောလေးပဲအော်ဒါကဒုက္ခသစ္စာလေးပဲဒါပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးပုဂ္ဂိုလ်တတ္တဝါကောင်းထဲဆိုတာမဟုတ်ဘူးဒါသဘာဝတရားလေးပဲဒါရုပ်သဘာဝလေးပဲဒါနံသဘာဝလေးပဲဒါသဘာဝလေးတစ်ခုပဲဓမ္မတရားလေးပဲအဲ့ဒီဓမ္မတရားလေးတွေဖြစ်လဲဖြစ်တယ်ပြက်လဲပြက်တယ်ဘယ်လိုဖြစ်တယ်လဲဘယ်လိုပြက်တယ်လဲတမသင်္ကပ္ပအကူညီနဲ့မှတ်ကန်သောတွေးလုံးတော်လုံးလေးနဲ့လျှောက်တစ်ပြက်တွေးကြည့်လိုက်တဲ့အခါမှာတမဒိဋ္ဌိဆိုတဲ့ဉာဏ်ဟာအလိုလိုဖြစ်လာတာပါပဲအဲ့ဒီဉာဏ်လေးဖြစ်လာတဲ့အချိန်ဟာရုပ်ဝိညာဉ်ပဲဖြစ်သဘောပြက်သဘောပဲလို့ဆုံးဖြတ်ချက်ချလိုက်နိုင်တဲ့အချိန်ဖြစ်ပါတယ်အဲ့ဒါဆုံးမချက်ချလိုက်နိုင်ပြီဆိုရင်တမာရိမဂ်ကတမာလည်းဆောင်းသွားပြီပညာမဂ်ကနှစ်ပါးလည်းဆောင်းသွားပြီဖြစ်တဲ့အတွက်အဲ့ဒါဝိပဿနာအဆင့်ရောက်တော့ပါပြီအဲ့ဒါကြောင့်သင်များကြားများဟာတာကောင်းသမင်ကောင်းတွေကိုဖမ်းယူတဲ့အခါမှာအပြေးလွှာရှောင်းပြီးတော့ကွဲထဲမှာလှည့်ပတ်ဖမ်းယူနေတာမျိုးမဟုတ်ဘဲနဲ့တဏှာကနေပြီးတော့ဝိတ်ပြီးတော့စောင့်ကြည့်နေတယ်စောင့်ကြည့်နေလို့တားကောင်သမီးကောင်လေးတွေမင်းမွေးနေရာသူရောက်လာလို့ပိုင်လောက်ပြီဆိုတဲ့အခါကြတော့မှလျှက်ရတဲ့ပြင်အရှင်အဟောင်းနဲ့ပြေလောက်ပြီးတော့တားကောင်သမီးကောင်လေးတွေကိုဖမ်းယူရတာပါကိုမျက်မှောက်ရောက်လာတဲ့တားကောင်သမီးကောင်ကိုသာဖမ်းယူရတာပါအဝေးကြီးရောက်နေတဲ့တားကောင်သမီးကောင်တွေလှမ်းဖမ်းလို့မရပါဘူးကိုမျက်မှောက်ရောက်လာတဲ့တားကောင်သမီးကောင်ကိုပဲဖမ်းယူရတာပါအဲ့ဒီလိုပဲဝိပဿနာရှုတဲ့အခါမှာလည်းပဲတမာရီဆိုတဲ့ခြုံကောင်းကောင်းတော့မှာဝိပြီးတော့တမာရီရဲ့စွမ်းအားနဲ့အရှုကံဆိုတဲ့တားကောင်တမင်ကောင်ကလေးတွေကိုမလွတ်တမ်းဖန်ယူပေးရပါတယ်အဲ့ဒီလိုဖန်ယူပေးလို့မိမိမြင်တာထင်တာတဲ့နေရာရောက်လာပြီဆိုတဲ့အခါကြတော့မှตาများခြင်းသေးများကြားများတားကောင်တမင်ကောင်ကလေးကိုလျှောက်ရပြဖန်ယူရတယ်လို့ပညာနဲ့အရှုခံကိုဖြတ်ကနေတည်ပြီးဖြတ်ကနေကြည်ပြီးဖြတ်ကနေသဘောပေါက်ပြရမှာဖြစ်ပါတယ်ဒီတော့မဂ်ငါးပါးနဲ့ပတ်သက်ပြီးတော့စာရိပုတ္တရာမှာဥပမာလေးတွေပေးထားပါတယ်ဆိုကြပါစို့တမာရိမဂ်ငါ၃ပါးရှိတယ်ပညာမဂ်ငါနှစ်ပါးရှိတယ်။တမာရိမဂ်ကင်၃ပါးကိုဘယ်လိုဥပမာပေးထားသလဲဆိုရင်အမြင့်ပေါ်မှာရှိနေတဲ့ပန်းပွင့်ကလေးတစ်ခု။တန်ငယ်ချင်းတော့ရောက်လမ်းလျှောက်ရင်းနဲ့မြင်ပါတယ်တဲ့။အဲ့ဒီပန်းပွင့်ကလေးကိုသူတို့လိုချင်တယ်။ရှေ့တုန်းကတော့အမျိုးသားများလည်းပဲပန်းကလေးတွေပန်တဲ့အလေးထားရှိတယ်လို့ဆိုပါတယ်။အဲ့ဒီပန်းကလေးကိုလိုချင်တဲ့အခါကျတော့လှန့်ခုတဲ့အခါမှာလွယ်လွယ်နဲ့ခုလို့မရဘူး။ ပန်းကလေးကလက်လှမ်းမမီတဲ့အမြင့်ကိုရောက်တယ်။အဲ့ဒီတော့ဘာလို့ရတယ်လဲ။တငယ်ချင်းတယောက်ကအဲ့ဒီပန်းကြုံလေးရအောက်ကနေပြီးတော့အသားလေးထူထောက်ပြီးတော့ထိုင်ပေးလိုက်ရတယ်။ကျန်တဲ့တငယ်ချင်းတယောက်ကအဲ့ဒီထိုင်နေတဲ့တငယ်ချင်းရပကုံးပေါ်ကိုတက်ပြီးတော့ပန်းမွင့်ကိုလှမ်းယူရပါတယ်။ပန်းမွင့်ကိုတော့လှမ်းကိုင်းနိုင်ပြီဒါပေမဲ့လို့လည်းပဲသူရက်နေတာကမြေပြင်မဟုတ်ဘဲနဲ့တငယ်ချင်းတယောက်ရဲ့ပခုံးပေါ်မှာရက်နေရတာဖြစ်တဲ့အတွက်ရက်တည်ချက်ဟာတည်ငြိမ်မှုမရှိဘူးဖြစ်နေတယ်။အဲဒီတော့တည်ငြိမ်မှုဖြစ်အောင်မလုပ်ပေးရတယ်လေ။ဘေးကတငယ်ချင်းတယောက်ကမတက်ရက်ပြီးတော့ကင်ပေးထားရတယ်။အဲဒီတော့မှတည်ငြိမ်ငြိမ်လေးနဲ့လိုအပ်တဲ့ပန်းကလေးကိုအစင်သိအလိုတကိုဖမ်းပြီးတော့စုပ်ကိုနိုင်ပါလေ။ပန်းမွင့်ကလေးကိုတက်တက်မတ်မတ်စုပ်ယူနိုင်ပါလေ။အဲ့လိုပါပဲတဲ့အာယုန်တစ်ခုကိုဖမ်းယူတဲ့အခါမှာတရားတစ်မျိုးတည်းနဲ့တရားအယုန်ကိုဖမ်းယူခြင်းကမဆန်းနိုင်ပါဘူးပထမတတိဆိုတဲ့ပထမဝရိယဆိုတဲ့တရားကလေးကမြေပြင်မှာထွတ်တော့ပြီးထိုင်ပြရတယ်လို့ဝရိယဆိုတဲ့တရားလေးကအကူအညီပေးရတယ်ပန်းခိုးမဲ့ပုဂ္ဂိုလ်ကိုမြေပြင်မှာထွတ်တော့ပြီးတော့ထိုင်ပေးပြီးအကူအညီပေးရတယ်လို့အာယုံတစ်ခုစီကိုစွတ်စွတ်ဆက်ဆက်ထိုင်ယူမဲ့တမာတိဆိုတဲ့တရားကိုဝရိယတရားကအောက်ကနေပြီးတော့အခြေခံအဖြစ်ထောက်ပံ့ပေးရပါတယ်ဝရိယအခြေခံအပေါ်မှာတမာတိကတည်ပြီးတော့အာယုံကိုလှမ်းပြီးဆုတ်ကန်ဖို့ကြိုးစားပေမဲ့လို့လည်းပဲတည်တည်ငြိမ်ငြိမ်လေးကြိုးစားလို့မရဘူးအဲ့ဒီလိုမတည်ငြိမ်တဲ့အခါကျတော့ဘိနကတငယ်ချင်းတယောက်ကမတက်ရက်ပြီးတော့ထိမ့်ပြရတယ်လို့တတိဆိုတဲ့တရားကဝရိယရဲ့အကူအညီဖြစ်နေဘိကလည်းထိမ့်ပြရပါတယ်အရှုကအာယုံစီတို့တဲ့တဲ့မတ်မတ်ကြားရောက်နေအောင်တတိတရားကလေးနဲ့ဘိကလည်းညွန်ညွန်ပြပေးရပါတယ်ထိမ့်ပြရပါတယ်အဲ့ဒီလိုထိမ့်ပေးတဲ့တရားကတော့တတိဘိနာကမတ်တက်ရပြီးတော့ထိမ့်ပေးတဲ့တငယ်ချင်းနဲ့တူတယ်။အောက်ကနေပြီးတော့ထိုင်ပြီးတော့ပခုံးကလေးပေါ်ကနေပြီးတက်အောင်ဆောင်ရွက်ပင်းတဲ့တငယ်ချင်းကတော့ဝရိယနဲ့တူပါလေ။အဲ့ဒီတငယ်ချင်းရဲ့ပခုံးပေါ်ကနေပြီးတော့ဟိုးပန်းကလေးတစ်ဝက်ကိုအလွယ်တကူလှမ်းပြီးတော့ဆုပ်ခိုးတဲ့ပုဂ္ဂိုလ်ကတော့တမာတိနဲ့တူပါလေ။ဒါကြောင့်ဒီတရား၃မြောက်ဟာတမျိုးရဲ့အလုတ်ကိုတမျိုးကအကူအညီပေးနေရတယ်။ဒါတော့ဝရိယလည်းမပါလို့မရဘူး။တတိလည်းမပါလို့မရဘူး။တမာရီလည်းမပါလို့မရပါဘူး။ဒါကြောင့်ဝိပဿနာရှုတဲ့ပုဂ္ဂိုလ်တရားသည်အရှုခံတရားကိုတန်တန်မတ်မတ်သိအောင်တန်တန်မတ်မတ်ဖမ်းယူနိုင်အောင်ဆိုတာကဝရိယရဲ့အကူအညီလည်းလိုအပ်ပါတယ်။တတိရဲ့အကူအညီလည်းလိုအပ်ပါတယ်။ဒါကိုပဲမြတ်စွာဘုရားသခင်ကရမကြီးကတချို့တချို့နေရာတွေမှာတတိကိုဒီကထားပေးဟောပေးပါတယ်။ဥပမာသတောတပ္ပဇာနောတတိတမဇိညေနတမနာကတောဟောတိစတဲ့ပါဠိတွေမှာတမာရိမဂ္ဂညာခက်ကန္နာကိုမြတ်စွာဘုရားကတတိကိုကိုစားပြုပြီးတော့ဟောပါတယ်။တတိတိဒီကတတိတိဒီကတတိမပါလို့မရဘူးစသည်ဖြင့်ဒီလိုတတိကိုဒီကတာဟောတာလည်းတွေ့ရပါတယ်။အဲ့ဒီခါတစ်ခါကြားတော့လေမြတ်စွာဘုရားသခင်ကရမကြီးတည်အဲ့ဒီတမာရိမဂ္ဂင်၃ပါးကိုတမာတိကိုကိုစားပြုပြီးဟောတာလည်းတွေ့ရပါတယ်တမာရိဘေကွေဘာဝိဒ္ဓတမာဟိတော့ယထာဘုဒ္ဓံပါဇာနာတိစသည်ဖြင့်တမာရိကိုကိုစားပြုပြီးတော့ဟောပါတယ်တမာရိကိုကိုစားပြုဟောပြီးမဲ့လို့လည်းပဲတတိဝရိယတမာတိဆိုတဲ့တမာရိမဂ္ဂင်၃ပါးလုံးကိုအဲခြုံငုံပြီးတော့ဟောတယ်လို့ဒီလိုမှတ်လိုက်ပါတတိတမိဇိညေနသမန္တာကတောဟောတိဆိုတဲ့ပါဠိမှာလည်းပဲတတိကိုဓိကတာဟောပြီမဲ့တတိရဲ့ဝရိယရဲ့တမာရိရဲ့ဒီတရား၃မျိုးကိုခြုံငုံပြီးတော့ဟောတယ်လို့ဒီလိုမှတ်လိုက်ပါနောက်တစ်ခါကျတော့မြတ်စွာဘုရားကသီလပရိဋ္ဌာယနရောတပညာစိတ်တံပညာစပါဝေယအတာပိနိဘကောပိကောသောဣမဝိဇ္ဇရိယစတံဆိုပြီးတော့ဝရိယတရားကိုပြင်းပြင်းထန်ထန်ကြိုးစားအထောက်ဖို့လည်းပဲဟောတဲ့နေရာလေးရှိပါတယ် ဝိပဿနာတရားရှုတဲ့အခါမှာဝရိယတရားကိုကြိုးစားဟာတာပြီးပြင်းထန်တဲ့ဝရိယတရားနဲ့ကြိုးစားထက်သန်တဲ့ဝရိယတရားနဲ့ကြိုးစားဝရိယရောက်လို့မဖြစ်ဘူးဒီလိုဟောပါတယ်ဝရိယကိုအဓိကတာဟောပေမဲ့လို့လည်းပဲဒီနေရာမှာဝရိယတစ်မျိုးတည်းကိုသာယူရမယ်လို့မမှတ်ပါနဲ့တတိယဝရိယရဲ့တမာရိရဲ့ဒီတရား၃မျိုးကိုခြုံငုံပြီးတော့ဟောတယ်လို့ဒီလိုမှတ်လိုက်ပါအဓိကကတော့အရှုခံတရားကိုရှုတဲ့နေရာမှာရှုတာကတော့ပညာရဲ့အလုပ်ပေါ်လေဒါပေမဲ့ရှုဖို့ရတဲ့ပုံဖော်ပေးတာကတော့တမ္ပါရိမဂ်ရဲ့သုံးပါးရဲ့အလုပ်ပါအဲဒါကြောင့်ဝိပဿနာရှုတဲ့နေရာမှာတို့ရှိုံနဲ့လုံလောက်ပြီလို့အဲဒီလိုမထင်ပါနဲ့ဝိပဿနာရှုတဲ့အလုပ်ကိုလုပ်နေရင်တို့လုံလောက်ပြီလို့ဒီလိုမထင်ပါနဲ့ဝိပဿနာရှုနိုင်ဖို့ရန်အတွက်အရှုခံတရားကိုရှားဖွေးပေးတယ်အရှုခံတရားစီရောက်အောင်တဲ့ပေးတယ်အရှုခံတရားကိုမလုပ်အောင်ဖန်ယူဆောက်ကန်ပေးတယ်အဲ့ဒီလုပ်ငန်းတွေကိုပြုလုပ်ပေးနေတဲ့တတိယဝရိယရဲ့တမာတိဒီတရား၃မျိုးရဲ့ကဏ္ဍဟာသိကိုရေးကြည့်ပါတယ်အဲ့ဒီတရား၃မျိုးမပါဘဲနဲ့ပညာမကင်နဲ့ပါဘလုံးနည်းနဲ့မှမဖြစ်နိုင်ပါဘူးအဲဒါကြောင့်ဝိပဿနာတရားရှုတဲ့အခါမှာတတိပဒဂိင်းနဲ့တတိပဒဂိင်းနဲ့ဆိုတဲ့စကားဟာအမတ္တအရေးကြီးတဲ့စကားလို့ဒီလိုမှတ်လိုက်ပါတတိပဒမကင်းဘူးဆိုရင်တမာရိမကင်မဖြစ်ဘူးပေါ့ဒီတော့တတိပဒဂိင်းနဲ့ဆိုတာဘာလို့တာလဲမေးတဲ့အခါကျတော့တမာရိမကင်၃ပါးဖြစ်အောင်ကြိုးစားပေးနေတာပါပဲဒါသတိပဓာကိနေသလားတည်ပေးနေတာတည်ပေးနေတယ်တည်ပေးနေတယ်တည်ပေးနေတယ်တွေးလုံးလေးပေါ်လာရင်တွေးတယ်လို့တည်ပေးတယ်စိတ်ကုနေရင်စိတ်ကုနေတယ်လို့တည်ပေးတယ်မြင်စိတ်ပေါ်မြင်စိတ်ပေါ်တယ်လို့တည်ပေးတယ်ကြားစက်ကလေးဖြစ်ရင်ဩကြားနေပြီကြားနေတယ်ကြားနေတယ်လို့တည်ပေးတယ်နာစက်ကလေးဖြစ်နေရင်ဩနာနေနာနေနာနေလို့တည်ပေးတယ်စားစက်ကလေးဖြစ်နေရင်ဩစားတယ်စားတယ်ဝါတဲ့သဘောလေးဖြစ်ရင်ဝါတယ်ဝါတယ်ယူတဲ့သဘောလေးဖြစ်ရင်ယူတယ်ယူတယ်မျိုးတဲ့သဘောလေးဖြစ်ရင်မျိုးတယ်မျိုးတယ်စားတယ်ဝါတယ်မျိုးတယ်ယူတယ်ကိုင်းတယ်တွဲတယ်ဆိုတာဟာဒီကရမ်းကြတော့ပြဉ္ညာနဲ့တွဲပြီးတော့ပြောထားတဲ့သဘောပါပဲတကယ်ရှုကြည့်တဲ့အခါကျတော့ဝါရင်လဲဝါတဲ့အမူအရာကိုတွေးဖို့မလိုဘူးဝါတတ်တဲ့ယူသဘောနာသဘောကိုပဲတွေးဖို့လိုတယ်စားရင်လည်းစားတဲ့မူရာကြီးကိုပုံမှန်တရားကြီးကိုကြည့်ဖို့မလိုဘူးစားတဲ့သဘာဝယူသဘောနာသဘောလေးကိုပဲသိပေးဖို့လိုတယ်အဲဒီလိုပဲကာရင်လည်းကာရင်တဲ့ပုံမှန်တရားကြီးကိုကြည့်ဖို့မလိုဘူးကာရင်တဲ့သဘာဝကလေးကာရင်တာသည်ထိတွေ့တဲ့သဘောထိတွေ့တာသည်ကာယကြည့်ယုံနဲ့တွေ့တိစရာနဲ့တွေ့တိတဲ့သဘောအဲဒီလိုတွေ့တိလိုက်တဲ့အတွက်ထိတဲ့စိတ်ကလေးသိပေါ်လာတယ်ထိမှန်တိတဲ့စိတ်ကလေးပေါ်လာတယ်ဟောထိလို့ကောင်းလိုက်တာဆိုရင်လည်းဒုက္ခဝရဏလေးပေါ်လာတယ်ထိလို့မကောင်းဘူးဆိုရင်လည်းဒုက္ခဝရဏလေးပေါ်လာတယ်ဟောဒီနေရာမှာကိုင်းလို့ကောင်းတယ်ဆိုရင်လည်းကိုင်းလို့ကောင်းတယ်ဆိုတဲ့နောက်မှာတဏှာစိတ်ကလေးပေါ်လာတယ်စသဖြင့်ပေါ့အဲ့ဒီလိုလန္တလောဖြစ်ပေါ်လာစေဖြစ်တဲ့ရုပ်သဘောနံသဘောလေးတွေကိုသိပေးလိုက်တာကတတိပေါ့တတိလေးနဲ့တည်ပေးတယ်တတိလေးနဲ့တည်ပေးတယ်တတိလေးနဲ့တည်ပေးတယ်တည်တည်ပေးတယ်တည်တည်ပေးတယ်သွားရင်လည်းသွားတယ်လို့တည်ပေးတယ်ကြွားရင်လည်းကြွားတယ်လို့တည်ပေးတယ်လှိုင်းရင်လည်းလှိုင်းတယ်လို့တည်ပေးတယ်ချရင်လည်းချတယ်လို့တည်ပေးတယ်သို့သောမိမိအတိထဲမှာဒုပ္ပံကခြေလက်မပါစီရပါဘူးပုဂ္ဂိုလ်တ attva ငါဆိုတဲ့ဟာမပါစီရပါဘူးအဲ့ဒီကြွားရင်ကြွားတဲ့ရုပ်ခန္ဓာမှာဖြစ်နေတဲ့သဘာဝလှရင်လှတဲ့ရုပ်ခန္ဓာမှာဖြစ်နေတဲ့သဘာဝချရင်ချတဲ့ခန္ဓာမှာဖြစ်နေတဲ့သဘာဝအဲ့ဒီသဘာဝတရားကလေးတွေကိုပဲစိတ်ကကြားရောက်ပြီးတော့သိပေးဖို့လိုပါတယ်အဲ့ဒီလိုသိပေးခြင်းသည်တတိလို့ခေါ်ပါတယ်အဲ့ဒီလိုအသေးကလေးလက်ခံထားရမယ်အသေးကလေးလက်ခံထားရမယ်အသေးလည်းမလို့ရဘူးအဲ့ဒီလိုသိပေးတဲ့အခါကျတော့သိပေးနေရင်သိပေးနေရင်လည်းကြားတော့ဘာဖြစ်လာလဲလို့ဆိုတော့တိပိရတာပြင်းလာတယ်ပြင်းလာရင်ဝရိယတရားလေးမြင့်တင်ပေးလိုက်ပေါ့သိနေတာကတတိနောက်ကနေအားပေးနေတာကဝရိယဝရိယယော့သွားတာနဲ့ တတိလေးလက်လွတ်သွားပြီမကြည့်မိတော့ဘူးတတိမထားမိတော့ဘူးကရမိတဲ့အတတိမထားမိဘူးဆိုတာနဲ့တပြိုင်တည်းဘာဖြစ်လို့ဖြစ်သွားမှကိုမသိလိုက်ဘူးဟောပုဂ္ဂိုလ်တတ္တဝါငါပဲငါသွားတယ်ငါလာတယ်ငါစားတယ်ငါတောက်တယ်ဆိုတဲ့ငါဆိုတဲ့သဘောစီကိုစိတ်ရောက်သွားတတ်တယ်အဲ့ဒါတတိလက်လွတ်သွားလို့ပေါ့တတိလက်လွတ်သွားတာနဲ့တပြိုင်တည်းပုဂ္ဂိုလ်တတ္တဝါငါစီစိတ်ရောက်သွားမှာပဲအဲ့ဒီတော့ပုဂ္ဂိုလ်တတ္တဝါငါစီကိုစိတ်မရအောင်ရသဘောနဲ့သဘောစီကိုတက်တက်မမကြားရောက်နေအောင်တတိတရားကလေးကအမြဲတမ်းညွန်ပြပေးပါအမြဲတမ်းညွန်ပြပေးပါတတိလက်မလို့ပါစေနဲ့တတိလက်မလို့ပါစေနဲ့ဒါပြောတာပေါ့အဲ့ဒီလိုအရှုခန္ဓာပေါ်မှာတတိလေးနဲ့ညွန်ပြပေးဖို့ရန်အတွက်နောက်ကဝရိယတရားကလည်းပဲအားစိုက်ပြီးတော့အကူညီပေးတင်ဖို့လိုပါတယ်ဝရိယတရားရောက်သွားရင်တော့တတိလက်လွတ်သွားမှာပဲတတိလက်လွတ်သွားတာနဲ့တပြိုင်နက်ပုဂ္ဂိုလ်တ attva ၅စီးကိုဆက်ရောက်သွားမှာပဲပုဂ္ဂိုလ်တ attva ၅စီးကိုဆက်ရောက်သွားရင်လမ်းပြေရောက်သွားပြီလမ်းမှမရောက်တော့ဘူးအဲဒါကြောင့်လမ်းမှရောက်ဖို့ဆရာဟာတတိလည်းလိုတယ်ဝိရိယလည်းလိုတယ်အဲ့ဒီတတိဝိရိယတွေနဲ့အေးတက်တယ်ပြေးလိုက်တဲ့အခါကျတော့အရှုခခန္ဓာအပေါ်မှာစိတ်ကလေးကြာရောက်သွားပြီကြာရောက်သွားတဲ့အခါကျတော့ပုဂ္ဂိုလ်တ attva ၅စီးကိုဆက်မရောက်အောင်အရှုခခန္ဓာစီကိုတက်တဲ့မမသိအောင်ကြိုးစားပြီးတော့ကြည်ပေးနေတာကတော့တမာတိလို့ခေါ်ပါတယ်အဲ့ဒီအဆင့်ဟာတမသရိပ္ပဏကိန်းတဲ့အဆင့်ပဲဒါတော့သရိပ္ပဏကိန်းတဲ့အဆင့်ဆိုတာကသတိပါတယ်ဝရိယပါတယ်တမာတိပါတယ်အရှုခခန္ဓာကိုသိနေတယ်အရှုခခန္ဓာကိုသိနေတယ်ပုဂ္ဂတ္တဘာ၅စီစိတ်မရောက်တော့ဘူးရုပ်သဘောနာသဘောစီကိုသိနေပြီရုပ်သဘောနာသဘောစီကိုအာယုံကြားရောက်နေပြီအဲ့ဒါဟာသရိပ္ပဏကိန်းချင်းရဲ့အကျိုးရလပါပဲအဲ့ဒီတော့သတိပ္ပဏကိန်းလာပြီဆိုတဲ့အခါကျတော့တမာရီလေးလည်းရလာပြီတမာဟိတော့ယထာဘုဒ္ဓပစ္စနာတိဆိုသည့်အတိုင်းပဲဉာဏ်တရားကလေးဟာအလိုလိုပွင့်လာတယ်ဉာဏ်တရားဟာအလိုလိုဖြစ်လာတယ်ဆိုတာဘယ်လိုနည်းနဲ့ဖြစ်လာတာလဲမေးတော့အခုလိုတရားနာစင်းတော့ကသိထားတဲ့အတိဘုဒ္ဓအတိတုဒ္ဓမယပညာဆိုတဲ့အတိတနည်းအားဖြင့်ပြောရင်ညာတပရိညာဆိုတဲ့အတိတရားနာစဉ်တုန်းကသိထားတဲ့အသည့်အခြေခံတက်ကကိုယ်မှာရှိထားတယ်။ယခုသရိပ္ပဏကိုယ်တိုင်းလက်တွေ့ကိန်းကြည့်လိုက်တဲ့အခါကျတော့အဲ့ဒီတရားနာတုန်းကသိထားတဲ့ရုပ်သဘောနာမ်သဘောအရှုခံသဘောအဲ့ဒီသဘောတရားတွေကိုလက်တွေ့လာတွေ့နေပြီ။အဲ့ဒီလိုတွေ့တဲ့အခါကျတော့လည်းပဲတတိဝရိယတို့ရဲ့သံတ္တိနဲ့ပုဂ္ဂိုလ်တ attva စီကိုစိတ်မရောက်ဘူး။ယောက်ျားမင်းမစီကိုစိတ်မရောက်ဘူး။ငါဆိုတဲ့စီစိတ်မရောက်ဘဲနဲ့ရုပ်သဘောနာမ်သဘောစီကိုစိတ်ကတန်တမမရောက်နေပြီဆိုတဲ့အခါကျတော့စောစောကသိထားတဲ့ညာတာပရိညာအသိနဲ့ယခုလက်တွေ့ရှုကြည့်လို့သိနေတဲ့အသိနဲ့နှစ်ခုပေါင်းစပ်လိုက်တဲ့အခါမှာအမြင်မှန်လေးရသွားတယ်။သဘောပေါက်သွားတယ်။ဉာဏ်ပွင့်သွားတယ်။ဒါကိုပြောတာ။အဲဒီလိုမြင်မှန်လေးရသွားတဲ့သဘောပေါက်သွားတဲ့ဉာဏ်ပွင့်သွားတယ်ဆိုတဲ့အချိန်ဟာပညာဖြစ်လာတဲ့အချိန်ပါပဲ။ဒါတော့ပညာဆိုတဲ့တရားဟာဉာဏ်ဆိုတဲ့တရားဟာတဏှာမှာသီးကြကြီးရှိနေတဲ့တရားမဟုတ်ပါဘူး။တမာရိကိုထူထောင်ပြီးတော့ပညာနဲ့ကြည့်တယ်။တမာရိကိုထူထောင်ပြီးတော့ပညာနဲ့ကြည့်တယ်ဆိုတာဒါကစကားဖြစ်နေပြောတာပါ။တမာရိကိုထူထောင်ပြီးတော့မှပညာဆိုတဲ့တရားကိုယူပြီးတော့သီးကြကြည့်တယ်ဆိုတော့ပညာဆိုတဲ့တရားဟာစောစောကတည်းကရှိနေတယ်ဆိုတဲ့အဓိပ္ပာယ်ရောက်နေတာပေါ့။တကယ်ကပညာဆိုတဲ့တရားဟာစောစောကတည်းကရှိနေတာမဟုတ်ပါဘူး။တတိယသမာဓိဝရိယတရားတွေအားကောင်းလာတော့မှညာတပရိညာအကူညီနဲ့ညာတပရိညာရဲ့เนาะညာတပရိညာရဲ့စွမ်းရည်နဲ့ပေါက်ဆက်ပြီးတော့မှဖြစ်ပေါ်လာတဲ့သဘောပေါက်မှုလေးကိုဉာဏ်လို့ဒီတော့ခေါ်တာပါเนาะအဲဒါကြောင့်မို့လို့ဉာဏ်ဟာကိုဖြစ်စေခြင်းနဲ့လည်းဖြစ်တာမဟုတ်ပါဘူးဟာဘယ်နည်းကြာရင်ဉာဏ်နဲ့ကြည့်ပဲဆင်းရောက်ရင်ဉာဏ်နဲ့ကြည့်ဆိုတာဒါကစကားအဖြစ်နဲ့ပြောတာပါပဲဆင်းမဲ့ရောက်ကိုကကြည့်ကျင်တယ်လည်းပဲဝိပဿနာဉာဏ်ဆိုတာဖြစ်တာမှမဟုတ်ပဲပဲဒုက္ခအနတ္တပဲအတ္တမှမဟုတ်ပဲပဲဉာဏ်ကအစင်းသိရှိနေတာမှမဟုတ်ပဲပဲတမာတိတောင်မှအစင်းသိရှိနေတာမဟုတ်ဘူးတမာတိဖြစ်အောင်ကြိုးစားယူရသေးတယ်တမာတိဖြစ်အောင်တတိနဲ့ကြိုးစားယူရသေးတယ်တတိနဲ့ကြိုးစားတော့မှတမာတိဖြစ်တာတမာတိနဲ့ကြိုးစားတော့မှဉာဏ်ဆိုတာအလိုလိုဖြစ်လာတာအဲဒါကြောင့်မို့လို့မိဖြစ်အောင်ကြိုးစားတဲ့ပုံကိုယ်တယောက်ဒီရှေ့တော့ကမိကြည့်တော့ဘာလို့မပေါ်ခင်တော့က ဟောလောင်းစိမ်းလေးနှစ်ခုကိုပေါ့တာပုပ္ပံများရင်မီးပွင့်တယ်လို့အဲ့ဒီလိုပဲတတိသမားရိအားရိကောင်းလာပြီဆိုရင်ဉာဏ်ဆိုတာအလိုလိုပွင့်လာတာပဲဉာဏ်ပွင့်တော့အောင်တတိသမားရိအားရိကောင်းအောင်ကြိုးစားဖို့ပဲလိုတယ်မီးပွင့်နိုင်လောက်တဲ့အပူရှင်ရအောင်ပုံနေဖို့လိုတယ်အဲ့ဒီလိုပုံနေရင်မီးပွင့်နိုင်လောက်တဲ့အပူရှင်ရလာတာပဲအပူရှင်ရလာရင်မီးဟာပွင့်လာတာပဲအဲ့ဒီလိုပဲဝိပဿနာတရားလောအထုတ်တဲ့အခါမှာလည်းပဲဘယ်နည်းကြောင့်မှဝိပဿနာဖြစ်မလဲဒီလိုတိတိကျကျပြောလို့မရပါဘူးဘယ်အချိန်ကြောင့်မှဝိပဿနာဖြစ်မလဲတိတိကျကျပြောလို့မရပါဘူးဝိပဿနာပညာဉာဏ်ဖြစ်ပေါ်နိုင်လောက်တဲ့အခြေခံတမာရိမက်ခင်သုံးပါအကောင်းလာရင်ပညာဉာဏ်ဆိုတာအလိုလိုဖြစ်လာတာပါပဲအဲ့ဒါကြောင့်မလို့ဝိပဿနာပညာဉာဏ်ဖြစ်ဖို့ရန်အတွက်တတိလေးတွေအကောင်းနေဖို့လိုတယ်ဝရိယတရားလေးတွေအကောင်းနေဖို့လိုတယ်။တမာရီတရားလေးတွေအကောင်းနေဖို့လိုတယ်။အဲဒီလိုအကောင်းနေမယ်ဆိုရင်နော်တရက်နှစ်ရက်တည်းမဟုတ်ဘူးတဏှာဤတွင်းမှာလည်းဝိပဿနာဉာဏ်ဖြစ်နေတာပဲ။တချို့တချို့ယောဂီများတတိတမာရီတွေအကောင်းနေတဲ့ယောဂီများတွေဝိပဿနာတရားရှုလို့ထိုင်လိုက်တာနဲ့တမိနစ်နှစ်မိနစ်အတွင်းမှာကိုပဲဝိပဿနာဉာဏ်နေတန်းပြီးတော့ဖြစ်နိုင်ပါလေ။အဲတတိတမာရီအားနည်းတဲ့ယောဂီပုဂ္ဂိုလ်များကြတော့5မိနစ်တန်းသည်10မိနစ်တန်းသည်15မိနစ်တန်းသည်တမာရီလေးနဲ့စပြုတ်ပေးရတယ်။အဲဒီလိုစပြုတ်ပြီးတော့မှဝိပဿနာဉာဏ်လေးဖြစ်နေတာပါ။တချို့တချို့ယောဂီပုဂ္ဂိုလ်များကြတော့တဏှာကြီးနှစ်နာရီဝိပဿနာဉာဏ်မဖြစ်ဘူး။တမာရီနဲ့တွေမဲ့အချိန်ကုန်ပြီးတော့နောက်တဏှာကြီးနှစ်နာရီသုံးနာရီလောက်ကြာတဲ့အခါကျတော့မှသဘောပေါက်ပြီးဝိပဿနာဉာဏ်လေးတွေဖြစ်တာလည်းရှိပါတယ်။တချို့တချို့ယောဂီများကြတော့လည်း2ရက်3ရက်ကြာမှวิปัสสนาญาณဖြစ်တာလည်းရှိပါတယ်ဒီတော့ဉာဏ်ဉာဏ်သွေးခြင်းကတရားနဲ့တရားမတူသည့်အတွက်တတိသမารီအာကောင်းပေါ်ခြင်းဟာတရားနဲ့တရားမတူသည့်အတွက်ဘယ်အချိန်မှဝိပัสสนาญาณဖြစ်ပါလိမ့်မယ်လို့ဘယ်လိုကမှတိတိကျကျမပြောနိုင်ပါဘူးတဲ့နော်အဲ့ဒါကြောင့်မို့လို့တို့တော့ဘယ်အချိန်ကျမှဝိပัสสนาဖြစ်အောင်ကြိုးစားမယ်ဘယ်အချိန်မှဉာဏ်နဲ့ကြည့်မယ်လို့အဲ့ဒီလိုတိတိကျကျသတ်မှတ်မထားပါနဲ့ဉာဏ်ဖြစ်ပေါ်နိုင်လောက်တဲ့အခြေခံတမာတိမခင်သုံးပါအကောင်းအောင်သာကြိုးစားပါမီးပွင့်နိုင်လောက်တဲ့အခြေခံအပူရှင်ရအောင်ဝလုံးစင်းကလေးနှလုံးကိုပေါ်အကောင်းရင်မီးပွင့်လာတာပဲပေါ်အားနေရင်တရက်နဲ့လည်းမီးမပွင့်နှစ်ရက်နဲ့လည်းမီးမပွင့်သုံးရက်နဲ့လည်းမီးမပွင့်ဒီလိုလေးဖြစ်တတ်ပါတယ်နော်အဲဒါကြောင့်မို့လို့ဝိပဿနာဉာဏ်ဖြစ်ပေါ်စရာကတမာတိဟာသိအရေးကြီးပါတယ်အဲ့ဒီသမားလေးကဘလောက်အရေးကြီးတယ်လဲဘယ်တိုင်းတာတိအရေးကြီးတယ်လဲဆိုရင်ဉာဏ်ဖြစ်လောက်တဲ့အခြေခံအထိအရေးကြီးတယ်လို့မှတ်လိုက်ပါပရမဆုံးတော့အရှုခံဖြစ်တဲ့ယုံနာခန္ဓာကိုတဏ္ဍမမကြာရောက်နိုင်တဲ့သမာဓိပေါ့အဲ့ဒီသမာဓိလေးအားကောင်းလာပြီဆိုရင်အဲဉာဏ်လေးပွင့်လာတဲ့သဘောလေးပေါက်လာတဲ့ဟောတာလေးကရုပ်ပဲဒါလေးကနာမည်ဒါလေးကဖြစ်သဘောလေးပဲဒါလေးကပြသဘောလေးပဲဒါပုဂ္ဂိုလ်တ attva မမဟုတ်ဖဲ့ပဲငါမမဟုတ်ဖဲ့ပဲငါမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးလို့ဆုံးမကျကြားလိုက်တဲ့အချိန်ဟာဒိဋ္ဌိကိတ္တလေးဆင်းသွားတဲ့အချိန်ပဲဒါရုပ်ပဲဒါနံပဲဒါဖြစ်သဘောပဲဒါနံသဘောပဲအပြက်သဘောပဲလို့အဲ့ဒီလိုဆုံးမကျကြားလိုက်တဲ့အချိန်ဟာဝိပဿနာဉာဏ်လေးဖြစ်တဲ့အချိန်ပါပဲအဲ့ဒါကြောင့်မလို့တတိသမารီပညာတရား၃မျိုးသည်တဲ့ပန်းကလေးတဲ့ဘွေစကူးနိုင်လောက်အောင်ကြိုးစားပေးတဲ့အလုပ်ကိုအားလုံးပေါင်းစုပ်ပြီးတော့လုပ်ပေးနေတဲ့တရားသုံးမျိုးလို့အဲ့ဒီလိုမှတ်လိုက်ပါအဲ့ဒီလိုပေါင်းစုံပြီးတော့ပန်းကလေးတဲ့ဘွေရလာပြီဆိုရင်အဲ့ဒီပန်းရဲ့အရေးအသွေးကိုကြည့်ရှုသုံးသပ်အကဲဖြတ်ဖို့ကြတော့ပညာမဂ္ဂင်အလုပ်ပါပဲနော်ဒီတော့ပညာမဂ္ဂင်အလုပ်ဒီဟောဒီပန်းကလေးရဲ့အရေးအသွေးကိုလှက်ပတ်ကြည့်ပြီးတော့သူဆုံးဖြတ်လိုက်မယ်ဒီပန်းကလေးဒီအနာအစာရှိသလားမရှိဘူးလားအပြည့်ကင်းသလားမကင်းဘူးလားတန်ဖိုးရှိတဲ့ပန်းလားတန်ဖိုးမရှိတဲ့ပန်းလားအစသည်ဖြင့်ပညာမဂ်ကင်ကနေပြီးတော့ကြီးရှုပ်ပြီးတော့ဆုံးဖြတ်ပေးပါလိမ့်မယ်အဲဒီလိုဆုံးဖြတ်ခြင်းနဲ့ပတ်သက်လို့တဲ့စာရိပုတ္တမပန်းကိုနမူနာထားပြီးတော့ဥပမာမပေးဘဲနဲ့ရွှေတို့ရွှေစားကလေးကိုဥပမာပေးထားတာလည်းပဲရှိပါတယ်ရွှေတို့ရွှေစားကိုကြီးရှုပ်ပြီးတော့တန်ဖိုးဖြတ်ခက်ခတ်တဲ့ရွှေပရင်းတဲ့တရားဟာရွှေတို့ရွှေစားကလေးကိုကြည့်တဲ့နေရာမှာတဲ့ရွှေတို့ရွှေစားကလေးဆိုတာကလေးပဲလေးတာဥပမာလက်စုပ်ကလေးတစ်ခုဆိုကြပါစို့ အဲ့ဒီလက်စုပ်ကလေးတစ်ခုတို့ကိုကြည့်တဲ့နေရာမှာအတွင်အပြင်ဟိုဘက်ဒီဘက်လေးဘက်လေးတာလှည့်ပတ်ပြီးတော့ကြည့်ရပါလေ။စိတ်တုံးကလေးတစ်ခုကိုကြည့်တဲ့နေရာမှာစိတ်တုံးကလေးရဟိုဘက်ဒီဘက်ရည်သွေးအပြင်းပြားလာလာလှည့်ပတ်ပြီးတော့ကြည့်ရပါလေ။အဲ့ဒီလိုကြည့်တဲ့အခါကျတော့လက်ကလေးနှစ်ဖက်နဲ့ကိုင်းပြီးတော့မျက်စိနဲ့တည်တည်ချာချာကြည့်ရပါလေ။တနေရာထဲမှာထားပြီးတော့ကြည့်မယ်ဆိုရင်ဒီဘက်အမျက်နှာပြင်ကိုပဲမြင်ရမယ်။ဟိုဘက်မျက်နှာပြင်ကိုမြင်ခွင့်မရဘူး။ဟုတ်ပဲဒီပဲလေးပဲလေးတော့မြင်လို့ရအောင်ဆိုတာကလက်ကလေးနဲ့ဖက်နဲ့ကင်ပြီးတော့အပြင်းပြလှန့်လှန့်လှက်ပတ်ပြီးတော့ပြရပါတယ်ပြီးတော့မှမျက်စိနဲ့ကြည့်ရှုသုံးသက်ဆုံးဖြတ်အကဲဖြတ်ရပါတယ်တံဘိုးကိုအကဲဖြတ်ရပါတယ်အဲ့ဒီတော့လက်ကလေးနဲ့ဖက်နဲ့ဟောဒီဒီလှက်ပတ်ပြီးတော့ပြတဲ့သဘောကသမသင်္ကပ္ပမကင်တယ်ဒီပါတယ်တဲ့သမသင်္ကပ္ပဆိုတာကတွေးတဲ့သဘောပေါ့တွေးတယ်ဆိုပေမဲ့လို့လေဒီနေရာမှာရေရွတွေးတဲ့တွေးမျိုးမဟုတ်ပါဘူးအဒါလိကယုံလားဒါလိကနံလားစသည်ဖြင့်အဒါလိကစားတဲ့ကဘလို့ဆိုတယ်အခုတွေ့နေတာကဘလို့တွေ့တယ်ဒါစားနဲ့ကဲ့သလားမကဲ့ဘူးလားဒီလိုတွေ့နေတဲ့တွေ့နေမျိုးမဟုတ်ပါဘူးတဲ့မြင်လဲရတဲ့အခြင်းမြင်လဲရတဲ့အတန်မြင်လဲရတဲ့ယုံမြင်လဲရတဲ့နံအဲ့ဒီယုံနံတရားနဲ့ပတ်သက်ပြီးတော့ဖြစ်သဘောပြက်သဘောနဲ့ပတ်သက်ပြီးတော့ဟောဖြစ်တဲ့သဘောလေးကဒီလိုပဲပြက်တဲ့သဘောလေးကဒီလိုပဲရုပ်ရဲ့လက္ခဏာကဒီလိုနာယလက္ခဏာကဒီလိုဆိုတော့ရုပ်နာယသဘောဖြစ်ဖြစ်ရဲ့သဘောကိုပိုင်းခြားပြီးသိနိုင်အောင်အကူအညီပေးတဲ့တွေးတော်တဲ့သဘောမျိုးကိုသာပြောတာပါအဲ့ဒီတွေးလုံးသည်တန်တရားမဟုတ်ပါဘူးဆုံးဖြတ်နိုင်အောင်ဉာဏ်နဲ့ဆုံးဖြတ်နိုင်အောင်အကူအညီပေးတဲ့တွေးလုံးတော်လုံးသာဖြစ်ပါတယ်အဲ့ဒီတွေးလုံးတော်လုံးလေးကိုသမထင်္ဂပါလို့ခေါ်တယ်သမထင်္ဂပါလေးနဲ့အေးအမျိုးမျိုးတွေးကြည့်ပြီးတဲ့အခါကျတော့ဗာအာဒါဟုတ်တယ်ဒါရုပ်ပဲဒါနံပဲဒါဖြစ်သဘောပဲဒါပြသဘောပဲဒါကအနိစ္စသဘောဒါကဒုက္ခသဘောဒါကအနတ္တသဘောလို့သုံးသပ်ဆုံးဖြတ်ပေးလိုက်တာကပညာသုံးသပ်ကြည့်တာကသမ္မာသင်္ကပ္ပဆုံးဖြတ်ပေးတာကသမ္မာဒိဋ္ဌိဒီလိုမှတ်လိုက်ပေါ့သုံးသပ်ပေးတာကသမ္မာသင်္ကပ္ပဆုံးဖြတ်ပေးတာကသမ္မာဒိဋ္ဌိအဲ့ဒီတရားနှစ်မျိုးပေါင်းစပ်လိုက်တဲ့အခါကျတော့မှပညာကပိုက်ပိုက်နိုင်နိုင်ဆုံးမကြချလိုက်နေတာဖြစ်ပါလေအဲ့ဒီလိုပိုင်ပိုင်နဲ့ဆုံးမကြချလိုက်တာကိုပိုင်ချပြီးတော့သိတယ်လို့ဒီလိုခေါ်ပါတယ်တဲ့အဲ့ဒီတော့ရှင်လိုရွှေသားဆိုတဲ့နမူနာနဲ့ပဲပြောပြောအခုနသမာရိမက်ကင်သုံးမနဲ့တူတဲ့အမျိုးသား၃ယောက်ခုလာခဲ့တဲ့ပန်းကလေးကိုဆုံးဖြတ်တဲ့သဘောနဲ့ပဲပြောပြောအဲ့ဒီပန်းကလေးကိုအရေးသွေးဘလို့ရှိတယ်အပြစ်နာစာဘလို့กินတယ်กินတယ်မกินဘူးတန်ဖို့ဘလို့ရှိတယ်မရှိဘူးစသည်ဖြင့်လက်ကလေးနဲ့လက်ပတ်ကင်ကြည့်ပြီးတော့မှမျက်စိနဲ့ကြည့်ပြီးတော့လက်ကလေးနဲ့လက်ပတ်ပြပြီးတော့မှမျက်စိနဲ့ကြည့်လိုက်ရသလိုသမ္မာသင်္ကပ္ပဆိုတဲ့အတွေးလေးနဲ့သုံးသပ်ကြည့်သုံးသပ်ကြည့်ပြီးတော့မှပညာဆိုတဲ့သမ္မာဒိဋ္ဌိနဲ့ဆုံးဖြတ်ပေးလိုက်တဲ့အခါမှာဩဒါယုတ်နံဖြစ်ပြက်ဒုက္ခသစ္စာပါပဲဆိုတဲ့ဆုံးဖြတ်ချက်တစ်ခုကြာသွားတာပါအဲ့ဒီဆုံးဖြတ်ချက်တစ်ခုကြာသွားတဲ့အချိန်ဟာဝိပဿနာဉာဏ်ဖြစ်တဲ့အချိန်ပါပဲတဲ့အဲ့ဒါကြောင့်မလို့ပစ္စည်းတစ်ခုရဲ့အရေးသွေးဆုံးဖြတ်သုံးသပ်ဆုံးဖြတ်ဖို့ရန်အတွက်တမရိမကင်းနဲ့တူတဲ့အမျိုးသား3ယောက်ပညာမကင်းနဲ့တူတဲ့လုပ်ငန်း2မျိုးအားလုံးပေါင်းလိုက်တော့လုပ်ငန်း5မျိုးပေါင်းစုပြီးတော့မှဒီပစ္စည်းကလေးတစ်ခုရဲ့အရေးသွေးကိုမှန်မှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်သလိုတဲ့အာယုံတစ်ခုရဲ့အရေးအသွေးဒါကပညာလားဒါကပရမတ်လားဒါကယုံလားဒါကနံလားအနိစ္စသလားဘလို့ဟာလဲဒုက္ခသလားဘလို့ဟာလဲအနတ္တသလားဘလို့ဟာလဲမြဲသလားမမြဲဘူးလားချမ်းသာသလားဆင်းရဲသလားကိုယ်ပိုင်သလားမပိုင်ဘူးလားဆိုတဲ့အတိုင်းအတာကလေးတွေကိုမှန်မှန်ကန်ကန်ဆုံးဖြတ်ပေးလိုက်တဲ့အစဉ်ဒီပညာရဲ့အစဉ်အဲ့ဒီလိုဆုံးဖြတ်ပေးဖို့ရန်အတွက်တမာရိမက္ကေ၃ပါးရအကူအညီနဲ့လိုအပ်ပါတယ်အေးတမာသင်္ကပ္ပဆိုတဲ့ပညာမက္ကေရအကူအညီနဲ့လိုအပ်ပါတယ်လုပ်ငန်းကိုအဓိကတာဆုံးဖြတ်တာကတော့တမ္မာဒိဋ္ဌိဆိုတဲ့မဂ္ဂင်တရားပါပဲလို့အဲဒီလိုသဘောပေါက်ပြီးတော့တမ္မာဝါယမတမ္မာတတိတမ္မာသမာဓိဆိုတဲ့တမ္မာရိမဂ္ဂင်၃ပါးတမ္မာသင်္ကပ္ပတမ္မာဒိဋ္ဌိဆိုတဲ့ပညာမဂ္ဂင်၂ပါးအားလုံးပေါင်းလိုက်တော့မဂ္ဂင်ဘယ်နှပါးလဲအားလုံးပေါင်းလိုက်တော့မဂ္ဂင်၅ပါးအဲဒီမဂ္ဂင်၅ပါးစုံမှအရှုကခန္ဓာရဲ့သဘာဝကိုဆုံးဖြတ်သုံးသပ်နိုင်တဲ့အတွက်ဝိပဿနာရှုတဲ့နေရာမှာတမာရိမက္ကေ၃ပါးလည်းလိုအပ်ပါတယ်ပညာမက္ကေ၂ပါးလည်းလိုအပ်ပါတယ်သ တမာတိနဲ့ပညာနဲ့တွဲပြီးတော့ကြည့်တဲ့အလုပ်ဒီဝိပဿနာအလုပ်ပါပဲတမာတိနဲ့ပညာနဲ့နှစ်ခုရှင်ပြီးတော့အဲအာတူအောင်ကြိုးစားပြီးတော့ကြည့်တဲ့အလုပ်ဒီဝိပဿနာအလုပ်ပါပဲလို့အဲ့ဒီလိုသဘောပေါက်ပြီးတော့မိမိတို့ရဲ့တဏ္ဍာမတမာတိမကင်၃ပါးလည်းမလျော့စေနဲ့ပညာမကင်၂ပါးလည်းမလျော့စေနဲ့မကင်၅ပါးအညီအမျှဖြစ်အောင်ကြိုးစားပြီးတော့ကြည့်ကြပါလို့တိုက်တွန်းလိုက်ပါတယ်သာဓုခေါ်လိုက်ကြပါအေးဓမ္မချမ်းသာစွာပြည့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနိလသဖွဲ့တင်နေအောင်ပြည့်စုံစကြထပ်ပတ်နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ